17ရက်6လ2005ခုနှစ်ကိုကျမတို့အဘိဓမ္မာဒုတိယဆင့်ပုံပိုင်းမှာဒီနေ့ကျမတို့စပြီးတော့ကမ္မစတုတ္ကပိုင်းစပြီးတော့လေ့လာမှာဖြစ်ပါတယ်။ပုံပိုင်းမှာစတုတ္ကကြီး4ခုရှိပါတယ်။နံပါတ်1ကဘူမိစတုတ္ကဖြစ်ပါတယ်။31ပုံရဲ့ဖြစ်တည်နေပုံကိုဒုက္ခရီပုံ၊သူခရီပုံအလိုက်4မျိုးပိုင်းနာကိုဘူမိစတုတ္ကဘူမိစတုတ္ကဆိုတဲ့တတ္တဝါတို့နေထိုင်ရာဘုံဌာနမှာနေထိုင်ကြကုန်သောတတ္တဝါတွေရဲ့ပဋိသင်္ဍေပိုင်းဆိုင်ရာတွေကိုကျမတို့လေ့လာတာကိုပဋိသင်္ဍေစတုတ္ကအဲ့တော့ဘူမိစတုတ္ကပဋိသင်္ဍေစတုတ္ကပြီးတဲ့အခါမှာဒီဘုံဌာနတွေဖြစ်တည်နေရတာဒီလေမြမပေတနိုးနတ်ကြီးတွေသာဝရဖရာအစရှိတဲ့ပုဂ္ဂိုလ်တွေဖြန့်စင်းထားလို့မဟုတ်တတဝါတို့ပြုတ်ခဲ့သောကုသိုလ်အကုသိုလ်ကံဒီပေါ်မူတည်ပြီးတော့ဘုံဌာနတွေပေါ်လာရတယ်ဘုံဌာနတွေပေါ်မှာနေထိုင်ကြတဲ့တတဝါတွေရဲ့ဘဝအစပဋိသင်္ဍေဆိုတာလေမိမိတို့ပြုတ်ခဲ့တဲ့ကုသိုလ်အကုသိုလ်ကံဒီပေါ်မူတည်ပြီးတော့ပဋိသင်္ဍေတွေကွဲပြားကြတယ်ဒါကြောင့်ပဋိသင်္ဍေစတုတ္ကပိုင်းဆိုင်ရာမှာလေ့လာခဲ့တဲ့တတဝါတို့ရဲ့ဘဝအစဘဝဟောင်းနဲ့ဘဝသစ်ကိုဆက်ဆက်တဲ့ပဋိသင်္ဍေပိုင်းမှာကြည့်ရင်အကုသိုလ်ရဲ့အကျိုးဖြစ်တဲ့အကုသလဝိဘက်ပဋိသင်္ဍေတွေလည်းတွေ့လိမ့်မယ်ကုသလဝိဘက်ပဋိသင်္ဍေတွေလည်းတွေ့မယ်ကုသလဝိဘက်ပဋိသင်္ဍေမှာကျမတို့ကြည့်လိုက်ရင်မခိုင်မြဲတဲ့ကုသိုလ်ရဲ့အကျိုးစိတ်တွေနဲ့ဖြစ်တဲ့လူကျိုးလူကန်းနတ်ကျိုးနတ်ကန်းတွေရဲ့ပဋိသင်္ဍေတွေလည်းတွေ့ရမယ်မဟာကုသိုလ်ကြောင့်ဖြစ်လာတဲ့မဟာဝိဘက်ပဋိသင်္ဍေလည်းတွေ့ရမယ်ရူပကုသိုလ်ကံတွေပေါ်မူတည်ပြီးဖြစ်လာကြတဲ့ရူပဝိဘက်ပဋိသင်္ဍေအရူပကုသိုလ်ကံတွေကြောင့်ဖြစ်လာတဲ့အရူပဝိဘက်ပဋိသင်္ဍေဆိုတာတွေ့တဲ့အတွက်ကြောင့်ဘုံဌာနတွေတော်၎င်းပဋိသင်္ဍေတွေတော်၎င်းမိမိတို့ပြုခဲ့သောကံတရားတွေပေါ်မူတည်တယ်ဒါကြောင့်အရေးကြီးဆုံးဖြစ်တဲ့ကျမတို့နံပါတ်3စတုတ်ကအနေနဲ့ကျမတို့ကြည့်မယ်ဆိုရင်ကမ္မစတုတ်ကပိုင်းဖြစ်တယ်ဒါကြောင့်ခေါင်းစဉ်ကြီးအနေနဲ့ကြည့်မယ်ဆိုရင်ကမ္မစတုတ်ကလို့ကျမတို့တွေ့လိမ့်မယ်ကမ္မစတုတ်ကဆိုတဲ့အတွက်ကြောင့်ဒါကိုနားလည်အောင်ပြောမယ်ဆိုရင်ဒီမှာစကလုံးဝဟာရနှစ်ဖြတ်တွဲထားမယ်။ကမ္မဆိုတာတစ်ဖြတ်ရယ်၊စတုတ္ကဆိုတာတစ်ဖြတ်ရယ်။ကမ္မဆိုတာဒီပါဠိရင်းပါဠိရင်းကမ္မကိုကျမတို့ကပါဠိဖြတ်လိုက်တဲ့အခါမှာကျမတို့ဒါလေးလည်းသိထားဖို့ပါဠိဖြတ်မယ်ဆိုရင်အပေါ်တလုံးကိုအသက်တင်လိုက်ရတယ်။အသက်တင်လိုက်တဲ့အခါမှာကျမတို့ပါဠိတရားမှာမဆိုတဲ့စကလုံးဒီဒီပေါ်မှာတေးသေးသွားတင်နေရှေ့ရစကလုံးပေါ့ဒါကြောင့်ကမ္မဆိုတဲ့စကလုံးကိုပါဠိဖြစ်လိုက်တော့ကာကြီးမတ်တာကံဒါကိုကျမတို့ကပါဠိတရားနည်းနဲ့ရေးလိုက်တော့ကာကြီးတေးသေးတင်ကံဒါကြောင့်မဆိုတဲ့စကလုံးသည်သူ့ရှေ့ကဘီအခရာပေါ်တင်လိုက်တဲ့အခါမှာနေဂဟေလို့ခေါ်တယ်မြန်မာလိုပြောရင်တော့တေးသေးတင်ပေါ့နော်ကျမတို့ပါဠိလိုပြောရင်နေဂဟေနေဂဟေအနေနဲ့တင်လိုက်တော့ကာကြီးတည်တည်ကံဒါကြောင့်ကံဆိုတာဒီပါဠိရင်ကမ္မကနေလာပါတယ်ဒီကံဆိုတာဘာလဲလို့ပြောလို့ရှိကံဆိုတာဒီစေတနာပဲဖြစ်ပါတယ်ဒါကြောင့်ကံဆိုတာဒီဘာလဲလို့ပြောရင်ကံဆိုတာစေတနာပဲစေတနာဆိုတာဘာလဲလို့ပြောရင်ပြုလုပ်တာတွေเนาะစေတနာရဲ့သဘာဝကသူ့ရဲ့သဘာဝကိုကြည့်မယ်ဆိုစေတနာဆိုတာဒီတိုက်တွန်းနေနှိုးစော်နေပြုလုပ်တယ်အားထုတ်တယ်ဆိုပြီးတော့စေတနာရဲ့လုပ်ငန်းကိစ္စတွေအဆင့်ဆင့်သွားပုံလေးသိရမယ်ဒါကြောင့်စေတနာဆိုတဲ့သဘာဝသည်စေတသိက်တရားဖြစ်ပါတယ်ကျမတို့ရဲ့စိတ်တွေကိုမကောင်းကောင်းမွန်အောင်မကောင်းမွန်အောင်ခြေလှယ်နှိုင်စွမ်းရှိတဲ့စေတသိက်52ပါးထဲမှာစေတနာသည်တစ်ပါးအပါဝင်ဖြစ်ပါတယ်ဒါကြောင့်စေတနာဆိုသောသဘောတရားသည်တတဝါတွေမှာစိတ်ရှိတဲ့နံတရားရှိတဲ့တတ္တဝါတိုင်းမှာစေတသိက်ရှိကြတဲ့အတွက်ကြောင့်စေတနာဆိုတာတတ္တဝါတိုင်းမှာရှိပြီးဖြစ်ပါတယ်စေတနာဆိုတာဒီမပေါ့မပြဲအမြဲတမ်းမှန်ကန်တဲ့ပရမတ္ထသဘာဝဖြစ်တဲ့အတွက်ကြောင့်စေတနာရဲ့သဘောတရားပရမတ်ကိုပြောပါဆိုစေတနာဒီဘသူတန်တန်မှာပဲဖြစ်ဖြစ်ခွေးတစ်ကောင်မှရှိတာလဲခွေးမှလည်းစေတနာရှိတာပဲလူမှလည်းစေတနာရှိတာပဲနတ်တွေမြမာတွေရောအလားကျမတို့တရိစ္ဆာန်တွေပြိတာတွေမှာရောငရဲပုံသားတွေမှာအကုန်ရှိကြဒါကြောင့်စေတနာရဲ့တဘာဝကဘယ်ပုဂ္ဂိုလ်ဘယ်တတ္တဝါမှာဖြစ်စေသူ့ရဲ့တဘာဝသည်တိုက်တွန်းစေတာသည်စေတနာရဲ့တဘာဝနှိုးစော်တာသည်စေတနာရဲ့တဘာဝတိုက်တွန်းနှိုးစော်မှုပေါ်မူတည်ပြီးတော့ပြုတ်လုလာတာလဲစေတနာရဲ့တဘာဝပြုတ်လုတဲ့နေရာမှာရိုးရိုးမဟုတ်ဘဲနဲ့အားဆိုင်ပြီးတော့ထုတ်သွားတာလဲစေတနာရဲ့တဘာဝဒါကြောင့်စေတနာရဲ့ပရမတ္ထတဘာဝကိုပြောပါဆိုရင်တိုက်တွန်းနှိုးစော် ပြုလုပ်အားထုတ်တယ်အဲ့ဒီလိုတိုက်တွန်းလို့ဆိုတဲ့နေရာမှာကောင်းတာတွေဖြစ်အောင်လဲတိုက်တွန်းလို့ဆိုနိုင်တယ်မကောင်းတာတွေဖြစ်အောင်လဲတိုက်တွန်းလို့ဆိုဒါကြောင့်စေတနာဆိုတဲ့သဘောတရားရှိတိုင်းကောင်းတယ်လို့သတ်မှတ်လို့မရဘူးကောင်းတဲ့ဘက်ကိုတိုက်တွန်းလို့ဆိုပြုလုပ်အားထုတ်ရင်ဒါဒီကောင်းတယ်ပေါ့မကောင်းတဲ့ဘက်ကိုတိုက်တွန်းလို့ဆိုပြုလုပ်မယ်ဆိုဒါမကောင်းတဲ့စေတနာဒါကြောင့်စေတနာမှာကောင်းတဲ့စေတနာရှိမယ်မကောင်းတဲ့စေတနာရှိမယ်ဒါကြောင့်ကောင်းတယ်မကောင်းတယ်ဆိုတာကျမတို့ပါဠိလိုပြောရင်ကောင်းတာမကောင်းတာဒီကုသိုလ်နဲ့အကုသိုလ်ဒါဆိုရင်ကောင်းတာတွေဖြစ်အောင်ပြုလုပ်တိုက်တွန်းတဲ့စေတနာကိုကုသိုလ်စေတနာလို့သုံးပြီးတော့မကောင်းမှုတွေဖြစ်အောင်တိုက်တွန်းလို့ဆိုတာကိုတော့အကုသိုလ်စေတနာလို့စေတနာဒီဘယ်နှမျိုးရှိသွားလဲဆိုရင်နှစ်မျိုးရှိမယ်အဲ့တော့စေတနာဆိုတာကောင်းတာမကောင်းတာတွေဖြစ်အောင်တိုက်တွန်းနှိုးဆော်တယ်အဲ့တော့တိုက်တွန်းနှိုးဆော်တဲ့နေရာမှာကောင်းမှုတွေမကောင်းမှုတွေဖြစ်အောင်တိုက်တွန်းနှိုးဆော်တဲ့နေရာမှာကုသိုလ်အကုသိုလ်တွေနဲ့ကျမတို့စေတနာဆိုတာရှင်းလာပြီရှင်းလာတဲ့နေရာမှာကုသိုလ်ဒီဘယ်နှမျိုးရှိတယ်လဲလို့ပြောရင်ကုသိုလ်ဆိုတဲ့သဘောတရားကိုကျမတို့ကစိတ်အနေနဲ့ယူမယ်ဆိုရင်စိတ်ပေါင်းကုသိုလ်စိတ်ပေါင်းဒီဘယ်လောက်ရှိလဲကျမမေးဆွေများကုသိုလ်စေတနာဆိုတော့စေတနာသည်စေတသိက်လေစေတနာဆိုတာစေတသိက်ဒီနေရာမှာကုသိုလ်စေတနာဆိုတော့ဒါအတူကောက်ပြောလိုက်တာဟလာအခြေကောက်ပြောရင်ကုသိုလ်စိတ်မှာရှင်တဲ့စေတနာကိုကုသိုလ်စေတနာအာကုသိုလ်စိတ်တွေနဲ့ရှင်တဲ့စေတနာကိုအာကုသိုလ်စေတနာဆိုတော့ဒါအတူကောက်ပြောတဲ့အတွက်ကြောင့်ကျမတို့ကခြေပြောမယ်ဆိုရင်ကုသိုလ်စိတ်ပေါင်းဒီဘယ်လောက်ရှိလဲလို့ကြည့်လိုက်တော့ကုသိုလ်စိတ်ဒီအကျဉ်းအားဖြင့်21အကျယ်အားဖြင့်38ရှိမယ်ဒါသိပြီးသားအဲ့တော့ကုသိုလ်စိတ်အကျဉ်း21မှာရှင်တဲ့စေတနာကိုကုသိုလ်စေတနာဒါဆိုရင်ကုသိုလ်စေတနာပေါင်းဘယ်လောက်ရှိလဲဆိုတော့21ပါးရှိလိမ့်မယ်အကုသိုလ်စိတ်မှာရှင်တဲ့စေတနာကိုအကုသိုလ်စေတနာလို့ပြောတဲ့အတွက်ကြောင့်အကုသိုလ်စိတ်ဒီအကျဉ်းမှာလဲ12အကျယ်မှာလဲ12ဆိုတော့အကုသိုလ်စိတ်12ပါးမှာရှင်တဲ့စေတနာကိုအကုသိုလ်စေတနာဟုတ်ပြီနော်ဒါဆိုရင်ကောင်းတာတွေဖြစ်အောင်တိုက်တွန်းလို့ဆိုတဲ့ကုသိုလ်စေတနာပေါင်းဒီ21မကောင်းမှုတွေဖြစ်အောင်တိုက်တွန်းလို့ဆိုတဲ့အကုသိုလ်စေတနာသည်12ရှိလိမ့်မယ်အဲ့ဒီမှာမှကျမတို့ကထပ်စစ်ပြီးတော့လေ့လာမယ်ထပ်စစ်ပြီးလေ့လာတဲ့အခါမှာကုသိုလ်စေတနာပေါင်း21ရှိမယ်ကုသိုလ်စေတနာ21ကိုရေတွက်ပါလို့ပြောရင်ကာမကုသိုလ်က10ပါရှိမယ်ကာမကုသိုလ်10ဆိုမဟာကုသိုလ်10ပေါ့အတူတူပဲဟုတ်ပြီနော်နောက်တစ်ခါဆက်ကြည့်မယ်ဆိုလို့ရှိရင်ရူပကုသိုလ်စေတနာသည်5ပါရှိမယ်ရူပကုသိုလ်က5ပါရှိမယ်ဟုတ်ပြီနော်အရူပကုသိုလ်က4ပါရှိပြီးတော့လောကကလွန်မြောက်တဲ့လောကုတ္တရာကုသိုလ်က4ပါရှိမယ်ဒါကြောင့်ကုသိုလ်စိတ်21ပါးကိုရေတွက်ရင်ကာမကုသိုလ်က10ရူပကုသိုလ်က5အရူပကုသိုလ်က4လောကုတ္တရာကုသိုလ်က4ဆိုပြီးတော့ကျမတို့ကာမရူပအရူပဒီလောက3ပါးလဲစေတာရှိတယ်လို့လောက3ပါးကလွတ်တာရောမရှိဘူးလားရှိသွားမယ်အဲ့ဒီလိုလေးရှင်းရှင်းမြင်ခဲ့ရအဲ့တော့ကုသိုလ်တွေလို့ပြောတဲ့အတွက်ကြောင့်ကာမကုသိုလ်ဆိုတာဒီဘယ်ကိုရောက်စေမလဲကလာကာမစိတ်ဆိုတဲ့ကကာမဝဆရစိတ်ဆိုအဘိဓမ္မာပထမစင်မာတွေကသင်ခဲ့တယ်ကာမဝဆရဆိုတာကာမဘုံမှာကျင်လေဓာတ်ဖြစ်တဲ့တာကိုကာမဝဆရရူပဘုံမှာကျင်လေဓာတ်ဖြစ်တဲ့ရင်ရူပဝဆရအရူပဘုံမှာကျင်လေဓာတ်ဖြစ်တဲ့ရင်အရူပဝဆရဆိုတာသိထားပြီဆိုရင်ကျမတို့ဓမ္မမေးဆိုတာဒါလေးမြင်ခဲ့ကြဆိုတော့မြင်တဲ့နေရာမှာဒါကကုသိုလ်တွေအကြံမြင့်လေးအနေနဲ့ရှင်ပြီးတော့ကျမတို့ကြည်ကျင်တယ်နော်ရှင်ပြီးတော့ကြည်တဲ့အခါမှာဒီကုသိုလ်တွေရှိတဲ့နေရာမှာမှကျမတို့ကဘုံဌာနတွေကိုကျမတို့ကခွဲခြားလိုက်တဲ့အခါမှာဘုံဌာနတွေမှာကျမတို့ဒုဂတိဘုံရှိမယ်ကျမတို့ခုနဘူမိဗေဒနဲ့လေ့လာခဲ့ပြီးသူဂတိဘုံတွေရှိမယ်ဟုတ်လားဓမ္မမေဆွေများဒုဂတိဆိုတာဘာဘုံမျိုးလဲမကောင်းတဲ့ဘုံတွေပေါ့သူဂတိဆိုတာကောင်းတဲ့ဘုံပေါ့ဒါဆိုရင်ဒုဂတိဘုံဆိုတာဘယ်ကံနေကြောင့်ရောက်มาလဲလို့ပြောရင်အကုသိုလ်ကံဒါမြင်ရသူဂတိဘုံသည်ကုသိုလ်ကံကြောင့်ရောက်မယ်ဆိုတော့ဒုဂတိဘုံပေါင်းကဘယ်နှဘုံရှိလဲလို့ပြောရင်ဒုဂတိသည်4ဘုံရှိမယ်သူဂတိသည်28ဘုံရှိရမယ်ဟုတ်လားပေါင်းလိုက်38ဖြစ်မှာ哦ဒါဆိုရင်သူဂတိ28ဘုံကိုအမျိုးအစားမခွဲခင်ဒုဂတိ4ဘုံဆိုတာဘာလဲလို့ကြည့်လိုက်တော့အပယ်4ဘုံဆိုတာကိုသိပြီသူဂတိ28ဘုံကိုခွဲထည့်လိုက်တော့ကာမသူဂတိက9ဘုံရူပက16ဘုံ အရူပက၄ဘုံဆိုပြီးတော့ဒုက္ခရီဘုံမောင်းဒီ28ဒုက္ခရီက၄ဟုတ်လားမဟုတ်လားအဲ့ဒီလိုလေးကိုကတိထားပြီးပြီဆိုဒါလွယ်လွယ်လေးပေါ့ဒါဆိုရင်ဒုက္ခရီဆိုတာသူ့ဆိုတာကောင်းသောဂရီဆိုတာလာရကောင်းသောလာရဆိုတာဘယ်ကံနေကြောင့်ဖြစ်ရမလဲလို့ပြောရင်ဒါဒီကုသိုလ်ကံကြောင့်သာဖြစ်ရမယ်ဒုက္ခတိစာမကောင်းပါဘူးလို့ပြောတဲ့အတွက်ကြောင့်ဒါဒီဘဲကံကြောင့်ဖြစ်ရမယ်အာကုသို့ကံနေကြောင့်ဖြစ်ရမယ်ဆိုတာကိုသိပြီဆိုရင်ရှင်းကြည့်လို့ရပြီအပယ်လေးပုံကိုရောက်စေမဲ့ကံဒီဘဲကံဖြစ်မလဲအာကုသို့စေတနာ12ပါအာကုသို့ကံကြောင့်ဟုတ်ပြီနော်ဒါဆိုရင်အပယ်လေးပုံရောက်စေတဲ့ကံဒီအာကုသို့ကံ12ပါဆိုမြင်ခဲ့ရတော့ဒါဆိုရင်သူဂရိဘုံကိုရောက်စေတာကုသိုလ်ကံကြောင့်ဆိုတော့ကြည့်ရအောင်ကုသိုလ်ကံက22ပါးရှိတဲ့နေရာမှာကာမကုသိုလ်10ကဘယ်ဘုံကိုရောက်စေမလဲကာမသူဂရိ9ဘုံကိုရောက်စေမယ်ဒါဆိုရင်ကာမသူဂရိ9ဘုံကိုရောက်စေတာကာမကုသိုလ်10ပါးပေါ့ဟုတ်လားရှင်ရူပ16ဘုံကိုရောက်စေမှာကရူပကုသိုလ်5ပါးဖြစ်ရမှာပေါ့အရူပ၄ဘုံကိုရောက်စေမှာကအရူပကုသိုလ်၄ပါးဒါဆိုရင်ကျမတို့ကကုသိုလ်ကံတွေကိုယူတဲ့နေရာမှာကာမကုသိုလ်10ပါးသည်ကာမတုဂရီ9ဘုံရူပကုသိုလ်5ပါးသည်ရူပ16ဘုံအရူပကုသိုလ်၄ပါးသည်ဟုတ်လားမဟုတ်ဘူးလားဒါဆိုရင်ကြည့်လိုက်လို့ရှိရင်ဒီနေရာမှာအပယ်၄ဘုံလည်းကုန်သွားပြီသူကဒီ28ဘုံလဲကုန်သွားပြီအလုံးပေါင်း32ဘုံကုန်သွားပြီကံနေတဲ့ကယူသွားတဲ့နေရာမှာစေတနာဆိုတာကုသိုလ်အာကုသိုလ်စေတနာမှာအာကုသိုလ်စေတနာ12ပါးကအပေ4ဘုံပြီးသွားပြီကုသိုလ်စေတနာ27တဲကဘုံဌာနကိုအကျိုးပေးတဲ့ကံဒီဘယ်ကံမဲပေါ်သွားလဲကာမကုသိုလ်10ရယ်ရူပကုသိုလ်5ရယ်အရူပကုသိုလ်၄ရယ်ပဲပြီးသွားပြီးတော့ဗာကြံရင်ခဲ့လေ။ဟောဒီဟာဒီခုနလို30ဘုံဆိုတော့ဘူမိစတုကဟုတ်လားဘုံဌာနတွေအကျိုးပေးတဲ့ကံထဲမှာလောကုတ္တရာကုသိုလ်စာပါလား။ဒါမြင်နေရမယ်။လောကုတ္တရာပါဆိုတဲ့ကလောကကလွန်မြောက်သွားပြီ။လောက၃ပါးဖြစ်တဲ့ကာမရူပအရူပဆိုတဲ့လောက၃ပါးထက်တာလွန်မြင့်မြန်မလားမမြင့်မြန်ဘူးလား။ဒါကြောင့်ကြည့်လိုက်ရင်ကာမလောကဆိုတာအပယ်၄ဘုံရဲ့ကာမတုဂရီ9ဘုံရဲ့ဘောင်း၁၁ဘုံကိုကာမလောကမဟုတ်ဘူးလား။ဟုတ်လား။ရူပ16ဘုံသည်ရူပလောကအရူပ4ဘုံသည်အရူပလောကဖြစ်တဲ့အတွက်ကြောင့်လောက၃ပါးလဲစေတာလောကီပေါ့။လောက၃ပါးကလွတ်တာလောကုတ္တလောကုတ္တရာဆိုတာလောကကလွတ်အောင်လုပ်တာဒီကောင်းမှုလားမကောင်းမှုလားဒါကြောင့်လောကုတ္တရာမှာအာကုသို့ဆိုတာမရှိဘူးလောကုတ္တရာမှာကုသို့ပဲရှိတယ်လောကုတ္တရာကုသို့ဒီဘယ်နှပါလဲလောကုတ္တရာကုသို့၄ပါးဒီဘာတွေလဲသောတာပတ္တိမေတဂရဂာမိမေအနာဂာမိမေအရဟတမေဒါအဘိဓမ္မာစိတ်ပိုင်းမှာသင်နေပြီမဲ့ကုသိုလ်၄ပါးမဟုတ်လားမဲ့ဆိုတာမကောင်းမှုကိလေသာတွေကိုအမြင့်ပြတ်ပယ်လားမပယ်ဘူးလားပယ်တယ်ပယ်လိုက်နိုင်တဲ့အမြလောကက तू ကလွတ်တော့မှာသောတာပတ္တိမဲ့သည်32ဘုံထဲကသောတာပတ္တိမဲ့ဆိုတဲ့လောကုတ္တရာကုသိုလ်ရသွားရင်လေသောတာပတ္တိမဲ့သည်အပယ်၄ဘုံဆိုတဲ့လောကကလွတ်သွားလိမ့်မယ်တဂရဂာမိမဲ့ဆိုရင်ကာမတုဂရီ9ဘုံကိုတစ်ကြိမ်ပဲလာတော့မယ်အနာဂါမိမဲ့ဆိုရင်ကာမတုဂရီ9ဘုံမှာလွတ်သွားမယ်။အရဟတမဲ့ဆိုရင်ကျန်တဲ့ဗြဟ္မဘုံนี่လေလွတ်သွားမယ်။ဒါကြောင့်လောကုတ္တရာဆိုတာဒီလောကဆိုတဲ့32ဘုံလောကတဲ့လဲမာလားလွတ်မာလား။ဒါကြောင့်အခုသင်နေတာဒီ32ဘုံအကြောင်းသင်နေတာလား32ဘုံကလွတ်တဲ့အကြောင်းသင်နေတာလား32ဘုံနေတိဆောင်နေဘုံ32ဘုံဖြစ်တည်နေဘုံ32ဘုံမှာဖြစ်ကြတဲ့တတ္တဝါတွေအကြောင်းကိုဘာကြောင့်လဲဆိုတော့ကံကိုညှို့နေတာဖြစ်တဲ့အတွက်ကြောင့်ကံဆိုတာစေတနာဘာစေတနာလဲကုသိုလ်အကုသိုလ်စေတနာပါလို့ပြောတဲ့အထဲမှာ32ဘုံဌာနကိုအကျိုးပေးတဲ့ကံနေအကြောင်းပြောတဲ့အထဲမှာလောကုတ္တရာကုသိုလ်စာထဲလို့မရတော့ဘူးဟုတ်ပြီနော်ဒါဆိုရင်ကံထဲမှာအကုသိုလ်စေတနာကတော့12ဖြစ်လိမ့်မယ်ဒါဆိုရင်ကုသိုလ်စေတနာဒီ27ပြောလို့မရတော့ကုသိုလ်စေတနာတဲကက ကုဏက27ထဲကလောကုတ္တရာကုသို့4ပါးနှုတ်လိုက်ဘလောက်ပဲကြာ18အဲ့ဒီ18ကိုခြုံပြောလိုက်လောကီကုသို့18ပေါ့ဟုတ်လားရှင်လောကီကုသို့က18လောကုတ္တရာကုသို့က4ပေါင်းလိုက်ရင်ကုသို့27ပြန်ဖြစ်လာမဖြစ်ဘူးလားမြင်နေတော့ဓမ္မမိတ်ဆွေများမြင်လားဒါဆိုရင်အခုကျမတို့လေ့လာမယ်ကမ္မစတုကတဲကကံအကြောင်းပြောရင်တော့ကုသိုလ်အကုသိုလ်စေတနာလို့ကံကြီးပဲတာမင်ညပြောကြမယ်ဆိုရင်ကုသိုလ်ကံပေါင်း27အကုသိုလ်ကံပေါင်း12ဆိုပြီးတော့ကံဟဲ့လို့ပြောရင်ကံပေါင်းဒီကုသိုလ်စေတနာ27ရယ်အကုသိုလ်12ကဲဆိုကံဟဲ့လို့တာမင်ညပြောရင်33ပြောရလိမ့်မယ်အဲ့ဒီ33ကိုပြောရင်ကုသိုလ်က27အကုသိုလ်က12ပြောရမယ်အခုဘုံဌာနတွေနဲ့ဆက်ဆက်တဲ့ဒီဘုံတွေဘယ်ကံကြောင့်ဖြစ်တာလဲဒီဘုံမှာဖြစ်တည်နေတဲ့တတ္တဝါတွေဒီဘယ်ကံကြောင့်လဲလို့ပြောတဲ့နေရာမှာတော့ကံဆိုတဲ့စေတနာပေါင်း33ပါးလုံးလေ့လာလို့မရတော့ဘဲနဲ့ဘုံဌာနတွေကိုဖြစ်စေတဲ့ကံတတ္တဝါတွေကိုဖြစ်စေတဲ့ကံလို့ပြောရင်တော့လောကီကုသို့18ကဲဟာလားအကုသို့12ကဲဆိုပြီးတော့20နဲ့ကိုပဲပြောရတော့မယ်ရှင်းလားမသိဘူးဒါကြောင့်ကျမတို့ကဒီနေ့သင်မဲ့ခေါင်းစဉ်ကကမ္မစတုကဆိုတဲ့ခေါင်းစဉ်ကြီးကိုလေ့လာတဲ့အထဲမှာမှကျမတို့ကဘုံဌာနတွေနဲ့ပတ်သက်တဲ့ကံတွေအကြောင်းကိုပဲအခုကျမတို့အဓိကလေ့လာမယ်ဒါကြောင့်ဘုံဌာနတွေနဲ့ပတ်သက်တဲ့ကံကိုနောက်ပိုင်းလဲသင်မယ်အခုကြိုပြောတာဘုံဌာနတွေကိုအတူကောက်ပြောလိုက်တော့ဌာနလို့သုံးမယ်ဟုတ်လားအကျိုးပေးတဲ့ကံနေဒီဘုံဌာနတွေကိုအကျိုးပေးမယ်အကျိုးကိုပါဠိလိုဝိပါကလို့သုံးတယ်ဝိပါကကိုအဖျားစုပြောလိုက်တော့ပါကလို့သုံးတော့တယ်ဒါဆိုရင်ဘုံဌာနတွေကိုအကျိုးပေးမယ်ကံကိုပြောပါဆိုရင်ဒါကိုပါကဌာနကံလို့သုံးလိုက်မယ်ဘုံဌာနကိုအကျိုးပေးတဲ့ပါကဌာနကံဒီဘယ်နှမျိုးရှိသလဲလို့ပြောလိုက်ရင်အကုသိုလ်က12တည်ရသွားပြီကုသိုလ်ဘက်ကကာမကုသိုလ်က10ရူပကုသိုလ်က5အရူပကုသိုလ်က4ဆိုပြီးတော့ပါကဌာနကံဒီဘယ်နှမျိုးလာတွေ့မလဲ4မျိုးလာတွေ့လိမ့်မယ်ဟုတ်လားဟုတ်လားပါကဌာနကံဒီဘယ်နှမျိုးတွေ့မလဲ4မျိုးတွေ့တဲ့အတွက်ကြောင့်ဒါကိုစတုကလို့ခေတော့ပါကဌာနကံပိုင်းဆိုင်ရာကိုပြတဲ့အတွက်ကြောင့်အဖျားစုပြောလိုက်တော့ပါကဌာနစတုကဘုံဌာနကိုအကျိုးပေးမယ်ကံတွေကိုပြောပါလို့ပြောရင်အာကုသို့ကံ12ပါအပယ်၄ဘုံအကျိုးပေးလိမ့်မယ်ကာမကုသို့10ကာမတုဂရီ9ဘုံကိုအကျိုးပေးလိမ့်မယ်ရူပကုသို့5ရူပ16ဘုံကိုအကျိုးပေးလိမ့်မယ်အရူပကုသို့4အရူပ4ဘုံကိုအကျိုးပေးလိမ့်မယ်ဆိုပြီးတော့ပါကဌာနကံဒီဘယ်နှမျိုးတွေ့မလဲ4မျိုးလာတွေ့မယ်အရေးအတွက်နေနဲ့ပြောလိုက်တော့29ပါပေါင်းလိုက်ဖြစ်မှာပေါ့အဲ့ဒါကိုပဲပါကဌာနစတုကလို့သုံးမယ်အဲ့ဒါဒီကမ္မစတုကဆိုရဲခေါင်းစဉ်ကြီးထဲမှာမှအရေးအကြီးဆုံးခေါင်းစဉ်လာဖြစ်လိမ့်မယ်ဟုတ်ပြီနော်ဒါလေးကကုကျမဂွင်းဆက်ပြောသွားတာအခုသင်ခဲ့ပြီးတဲ့စတုကကနံပါတ်1ဘုံမီစတုကဘုံလေးမျိုးဘုံလေးမျိုးဒီပါလေအပယ်လေးဘုံကာမတုဂရီ9ဘုံရူပ16ဘုံအရူပ4ဘုံဒါဘုံမီစတုကပြီးသွားပြီပြီးရင်ပဋိတန်တွေစတုကဆိုတဲ့ကြောင့်အပယ်လေးဘုံသားရဲ့ပဋိတန်တွေကာမတုဂရီ9ဘုံသားရဲ့ပဋိတန်တွေရူပပဋိတန်တွေအရူပပဋိတန်တွေပြီးသွားပြီအဲ့ဒီစတုကကြီးနှစ်ခုပြီးရင်နံပါတ်3စတုကကကမ္မစတုကကမ္မစတုကဆိုတဲ့တကြောင်ကံပိုင်းဆိုင်ရာ4မျိုးခွဲလိုက်မယ်အဲ့ဒီအထဲမှာတစ်ခုကိုဆွဲထုတ်ပြတာအဲ့ဒါဒီပါကဌာနစတုကအဲ့ဒါကခုနပြောခဲ့တဲ့အပယ်4ဘုံကာမတုဂရီ9ဘုံရူပ16ဘုံအရူပ4ဘုံကိုဖြစ်စေတဲ့ကံအကြောင်းလေးပြောရမယ်အဲ့ဒီဘုံသားတွေဖြစ်စေတဲ့ကံအကြောင်းကိုပြောတာပါကဌာနကံလို့သုံးတယ်အဲ့ဒါဒီဘုံပိုင်းမှာအရေးအကြီးဆုံးပဲသို့တော်လည်းသူ့ကိုမတင်ခင်ကံဆိုတဲ့အကြောင်းလေးရနေစပြောတော့မယ်နားလေပြီနော်ကျမသင်တဲ့နေရာမှာဓမ္မမိတ်ဆွေတို့ဂွင်းဆက်ကလေးမြင်အောင်အရင်သင်လိုက်တယ်ပြီးတော့မှသူ့သင်ခန်းစာအတိုင်းပြန်သွားမယ်